စနပ်ပြသူတွေကိုတတ်တွေကပြစ်ခတ်ဖြိုခွင်းနေတယ်လို့စနပ်ပြလူတွေဘက်ကလည်းရရလက်နဲ့နဲ့ပြန်လဲပြစ်ခတ်ခဲ့ကြတဲ့စကိုင်းတိုင်းတမှုမြို့မှာစစ်တပ်နောက်ဆက်တွဲဖမ်းဆီးနေနေနေတာကြောင့်နေစားဖြတ်ကျော်ပြီးအိန္ဒိယနိုင်ငံဘက်ရန်နဲ့ချီထွက်ပြေးတင်းချောင်းနေကြရပါတယ်။အိန္ဒိယနေစားမျိုးဖြစ်တဲ့မိုးရီမျိုးဖက်ကြောက်လာသူ400လောက်ရှိပြီလို့မိုးရီမျိုးမှာနေသူတရကပြောပါတယ်။
မနေ့ကပြောရမယ်ဆိုရင်ဒီနေ့တက်ချာတော်လို့ရှိတာကျွန်တော်တို့ကူသွားတည်ရမှာကြတော့ဒီဝါနဲ့ဒီအိန္ဒိယနဲ့ဆက်ကြမှာရှိတဲ့အပေါက်တွေအားလုံးပေါ့နော်ကျွာကကျွန်တော်တို့ရှိရဲ့မြေရွာရှိရဲ့အဲ့ဒီမြေရွာကိုကျွန်တော်တို့မြို့ဆောင်လမ်းဘက်ပေါ့နော်အဲ့ဒီမြေရွာမှာထားအိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုးရီမြို့ဘက်ထွက်ပြေးတိမ်းချောင်လာတဲ့သူတွေကိုနေဆက်ရွာ၄ရွာမှာနေရာချထားပ
ွင်နိုင်အောင်ခုခံတိုက်ခိုက်ခဲ့ကြလို့စစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကဒူရဲမှုအပါအဝင်ဆယ်ဦးထက်မနည်းတေဆုံးခဲ့ပါတယ်။တီဖြစ်စဉ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတမူးမျိုးထဲကတပိတ်စခန်းတွေကိုပြစ်ခတ်ပြုခွဲခဲ့တယ်လို့ဖမ်းဆီးစစ်ဆေးမှုတွေပိုများလာတာကြောင့်အိန္ဒိယနိုင်ငံဘက်ကထွက်ပြေးကြတာဖြစ်ပါတယ်
။သူတို့ကတနည်းမသိရင်စစ်နယ်ရနေတနည်းလာနေမနဲ့ငါးနိုင်ခွဲတိဖြစ်တယ်ရက်ကွက်ထဲမှာလိုက်ကြည့်တယ်တနည်းအနေကြတော့တောက်နိုင်ခွဲတဲ့စားမျိုးဖြစ်တာဒီအဲအင်းကြီးရဲ့ညက်တဲ့ပုံနဲ့လူတွေဒီလူတွေဒီကပုံကြီးကသိရင်ဒရက်ဆေးကိုဝင်စီးကြီးကသူတို့ကဒီကပြုတ်တယ်လဲညက်တယ်သူတို့ကြက်ခက်တယ်သူတို့ဒီလူငယ်တွေတချို့လည်းဖမ်းဆီးတယ်ဖမ်းခံရတော့ပေဦးတော့ရှိနေတယ်ကတဲ့မင်းများကတော့ဟိုကောင်ကိုပြေးကြတာများတယ
်မလန်တုံးကလည်းဆန္ဒပြတို့ဇယာနီးပါတမူးမျိုးကနေအိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကိုထွက်ပြေးသိမ်းရှောင်ခဲ့ကြပါတယ်။အိန္ဒိယနဲ့ကနေတဲ့ချင်းပြည်နယ်မတူပီမြို့မှာလည်းတပ်တွေရဲ့နှိမ်နှင်းဖမ်းဆီးမှုကြောင့်ဆန္ဒပြသူတွေပြင်အကြမ်းမဖက် CDN လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ထဲထွက်ပြေးကြတယ်လို့မတူပီမြို့ခံတို့ကပြောပါတယ်။
ဒီတော့ဘုံကြီးကြပါလိမ့်မယ်တိုင်းဆောင်မရှိတော့ဘူး။ဆရာခမန်းတော်တို့ရှိမယ်ဆိုရင်တော့ရုံးတွေတက္ကသိုလ်ကျောင်းသားလေးတွေဒီအောင်ဘုံတွေလာပြီးတော့ဟိုကနိတ္တာအရောက်၄၀ခရိုင်နဲ့မြို့နယ်ရ၄၀လောက်ပါတယ်။ရဲတော့ဒီအလားမစဝန်ချင်းချက်ဆယ်မိပါတော့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်အဖမ်းခံရမှဆိုလို့မီဆိုရန်ပြည်နယ်ဘက်မှာထွက်ပြေးလာကြသူ2000နီးပါးရှိနေပြီလို့မီဆိုရန်ခြေဆိုင် NGO United for Democratic မြန်မာဖွဲ့တွဲဖက်တွင်းမှုကိုရစ်ချတ်ကပြောပါတယ်
။ခမန်းကြီးကတော့မထောင်ဝန်းကျင်လောက်တော့ရှိလောက်ပြီနဲ့တူတယ်ဆို။ညဆိုတော့ဒီရဲဝန်ထမ်းတွေကတော့များတယ်။ခုနောက်ပိုင်းကြီးလာတဲ့သူတွေအထက်မှာလည်းတချို့ဟာတွေကရဲဝန်ထမ်းတွေပါတယ်။ဆူရဝန်ထမ်းဥဆရာဝန်ဒုနာပြုတ်ပြီးဒီကျောင်းဆရာညမာနေတော့အဲ့ဒါတွေလည်းကျွန်တော်တော်တော်လေးများလာတယ်သူတို့နေထိုင်ဖို့အတွက်ကလောလောဆယ်တော့ဒီအိုင်ဇော့မှာတော့အဆူရကကျွန်တော်တို့ဒီကိုဖြူချီကန့်ပုံစံမျိုးလေးတော့ဖေးထားတာရှိတယ်ဟို CPM ဝင်တဲ့သူတွေကျွန်တော်တို့ထားတာလေဒီကနေ200လောက်တော့ရှိပြီစံပိုင်းခရိုင်မှာကအများဆုံးဖြစ်နေဘလေးဝါမြက်ဆာလောင်တလိုင်းမြို့နယ်စိုင်ဟာမြို့နယ်အလူမျိုးနေရာလေးမှာလည်းအများကြီးရှိသေးတယ်စစ်သေးဆောင်တွေကလေ
အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မီဆိုရန်ပြည်နယ်ဘက်မှာမြန်မာနိုင်ငံကတိမ်းချောင်ရောက်လာသူ2500ကျော်ရှိနေပြီအဲ့ဒီထက်မှရဲတပ်ဖွဲ့ဝင်တွေနဲ့စီဒီအန်လှုပ်ဆောင်နေတဲ့အစိုးရဝန်ထမ်းတွေနဲ့လူငယ်ပိုင်းတွေများလာနေတယ်လို့အကူအညီပေးရေးဖွဲ့ဝင်တွေကပြောပါတယ်ဧပြီလ3ရက်တော့စည်ရင်ရရဲတပ်ဖွဲ့ဝင်950ဝန်းကျင်ရှိနေပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကိုအကူအညီမပေးရဘူးလို့အိန္ဒိယဗဟိုအစိုးရကထုတ်ပြန်ထားပါတယ်ဒါပေမဲ့ပြည်နယ်ဆိုရတချို့ကတော့သူတို့သဘောနဲ့သူတို့နားလည်မှုနဲ့လက်ခံနေကြတာကြောင့်မြန်မာပြည်ကတိမ်းချောင်လာတဲ့သူတွေဟာမဏိပူရပြည်နယ်နဲ့မီဆိုရန်ပြည်နယ်ဘက်ကိုအများပြားထွက်ပြေးနေကြတာဖြစ်ပါတယ်ခင်ဗျာ